ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့ထဲမှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားဒီနေ့တိုက်ပွဲဖြစ်ပွားပြီးမြို့ကန်တွေဘေးလွယကိုတိမ်ပြေထွက်ပြေးတင်ဆောင်ခဲ့ရပါတယ်။မိုးပြဲမြို့ထဲကိုစစ်ကောင်စီတပ်တွေဝင်ရောက်နေရယူပြီးပြည်သူ့ကာကွယ်ရေးတပ်တွေရှီယာကိုလက်နက်ကြီးတွေပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။ရှမ်းကောင်ကပေးပို့လာတဲ့သတင်းကိုမဆုမွန်ပြောပြပေးပါအောင်ခင်ဗျာ
။ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့ထဲကပေါ်ဦးတရက်ကွက်မှာပြည်သူ့ကာကွယ်ရေးတပ်နဲ့စစ်ကောင်စီတပ်တို့ကြားဒီနေ့မနက်ပိုင်းတိုက်ပွဲတစ်ကြိမ်ဖြစ်ပွားပြီးတော့အခုညနေပိုင်းမှာတစ်ကြိမ်ဆက်လက်တိုက်ပွဲပြင်းထန်နေတယ်လို့မိုးပြဲမြို့ခံတဦးကပြောပါတယ
်ကျွန်တော်ကပြီးတဲ့ချိန်ကပေါပေါပေါဆိုပြင်းနေတဲ့ချိန်ကစက္ကနိုင်ခွဲကလေးကိုစက်ပြစ်ပါတယ်အခုပေါ်မခုနတချီကပြီးသွားပြီခုမှပြန်လဲပြီးတော့အသေးတောင်ဖြစ်နေတယ်ခင်ဗျလက်နဲ့ကြီးတွေကတစ်ကြိမ်နဲ့ပဲကျွန်တော်ရက်ွက်แท้မှာကိခိုင်တိုင်မှုရှိတဲ့ခါကျတော့ကျွန်တော်ဝဲရောကျဲရောအစာရင်းငါပဲလူရောဘာဖြစ်လဲဟုတ်မနဲ့ဆက်တနိုင်ခွဲတဲ့အောင်နော်ကုသီရသမီးမစားရတဲ့ဒီသူလူထုလည်းအများကြီးရှိပါတယ်ကိုလုံးကြောက်လန့်ချရခင်ဗ
ျစစ်ကောင်စီတက်တီဟာမနေ့တုန်းကတင့်ကားတွေနဲ့စစ်အင်အားအများအများနဲ့မိုးပြဲမြို့ကိုစစ်ကြောင်းဆင်းလာပြီးတော့နေရာအနက်မှာတက်ဆွဲပြီးနေရာယူထားတယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီနောက်ဒီကနေ့မနက်ပိုင်းမှာတော့ဒေသခံကာကွယ်ရေးတပ်နဲ့ထိတွေ့ပစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားတာလို့ပြောပါတယ်။မိုးပြဲမြို့တွေကဒေသခံကာကွယ်ရေးတပ်တွေရှိမယ်လို့ထင်တဲ့နေရာတွေဘက်ကိုစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတူကပြောပြပါတယ်။
မနေ့ညနေ့လည်းခင်ကလေးကစစ်တော်ဒီမိုးပြဲပြန်ပြန်ဆိုင်ခမရလေးနည်းနည်းစစ်တော်ကလည်းမိုးပြဲမြုပ်ဆဲကိုဆင်းလာတယ်။တော့တော်ကလည်းစစ်တော်ဆက်လာတော့ဒီမိုးပြဲဆဲကိုစင်ကားတွေနဲ့ဆက်တာပေါ့စင်ကားသုံးကြီးနဲ့လည်းဆက်တယ်ဒီသူရင်အားများပြားနေပေါ့နော်။နောက်ဒီမနေ့မှပေါ့ဒီမနေ့ဆင်းလိုက်ခွဲဝန်းကျင်တော့မှစစ်ကားမှုတွေဖြစ်လာတာပေါ့။ဒီနာယူဝဲစနာယူဝန်းကျင်လာတော့ပြန်ပြန်စစ်ကားတွေတော့မှနောက်ပိုင်းကကျတော့လက်နဲ့ကြီးနဲ့ပဲပြည်ကံများတဲ့စစ်တော်စီကဒီလက်နဲ့ကြီးနဲ့လည်းမြုပ်ဆဲလမ်းဆူတာပေါ့နော်။သူတို့တံတရားရှိတဲ့နေရာကိုသူတို့လက်နဲ့ကြီးနဲ့လမ်းဆူတယ်အခုချိန်လဲလမ်းဆူတော့ပါ
စစ်ကောင်စီအဖွဲ့ကမိုးပြဲမြို့ဘက်ကိုစစ်ကြောင်းတက်လာပြီးနေရာတော်တော်များများမှာဝင်ရောက်စီးနင်းတဲ့အချိန်မိုးပြဲဒေသခံကာကွယ်ရေးတပ်နဲ့ထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့မိုးပြဲမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံကပြောပါတယ
်။မနေ့ကစနေဒီကတော့ဒီသူတို့မျိုးလည်းမနေဘူး။ဒီအိုမနေ့ကစပြီးတတိပေးတယ်။ဒီလည်းသူတို့ညီနေမရနဲ့ဒီရဲ့ဆိုတိမှုရောစဖြစ်တယ်ခင်ဗျ။ခုလိုလိုစင်တော့တိတိမှုရောရှင်နေတယ်လို့ပြောလို့ရတယ်ခင်ဗျာဒီစကောင်စီကတော့လက်နက်ကြီးတွေနဲ့တော့ထူနေတယ
်အခုလိုလက်နက်ကြီးတွေနဲ့ပြစ်ခတ်မှုကြောင့်ဒေသခံတွေအိုးအိမ်ဆွန့်ခွာပေးလို့ရကိုထွက်ပြေးရှောင်တိန်လာရတဲ့သူတွေရှိတယ်လို့မြို့ထဲမှာပဲပိတ်ပြီးတော့ကြံနေသူတွေလည်းအများအပြားရှိနေတယ်လို့စစ်ဘေးရှောင်ကူညီပေးနေသူကဆိုပါတယ
်ဒီတပ်ခံတွေကရှောင်တိန်နေကြတာပေါ့အခုဒီမြို့ထဲမှာပိတ်မိနေတဲ့လူတွေအများကြီးပါပဲအရှုပ်ကြီးမြို့အပြင်နားလောက်ရှိတဲ့လူတွေခါကြတော့မြို့နဲ့သူဆွန့်ခွာလို့ရတာပေါ့ဒါပေမဲ့မြို့ထဲကတွင်ရှိနေတဲ့လူတွေခါကြတော့မဆက်လာနိုင်တဲ့လူတွေအများကြီးကြံပါသေးတယ်အဲ့ဒါကရှိတဲ့ခါကြတော့မဆက်လာရဲဘူးပေါ့နော်
လက်တလောဒီမိုးပြဲတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်ပြောဆိုတာမရှိသေးပါဘူးပြီးခဲ့တဲ့2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးလိုက်တဲ့နောက်ပိုင်းစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားကရားပြည်နယ်အပါအဝင်မြန်မာနိုင်ငံရဲ့နေရာတချို့မှာဒီကနေ့အထိတိုက်ပွဲတွေကဆက်ပြီးဖြစ်နေတာပါမိုးပြဲမြို့ထဲမှာတိုက်ပွဲဖြစ်တာဒါနဲ့ပါဆိုရင်3ချိန်ရှိသွားပြီးဖြစ်ပါတယ်ဒေသအခြေအနေတည်ငြိမ်လာရင်ဒေသခံပြည်သူတွေကနေရက်ကိုပြန်လာလိုက်အခြေအနေဆိုရင်ဘေးလွရာကိုပြန်ပြေးကြလိုက်နဲ့မြို့ကန်ဒေသခံပြည်သူတွေဟာအခုလိုမျိုးမကြမကြစစ်ဘေးတိမ်းရှောင်နေကြရတာဖြစ်ပါတယ်ရှင်